နိုဝင်ဘာ1ရက်နေ့ဂလတ်စကိုမြို့မှာကျင်းပမယ်ဥရယာတီပြောင်းလဲမှုဆိုင်ရာ COP26 ညီလာခံကိုကမ္ဘာခေါင်းဆောင်တွေတက်ရောက်ဖို့အတွက်ပြင်နေကြမှာပဲမြန်မာအပါအဝင်2022ခုနှစ်အတွက်ကမ္ဘာဥရယာတီဖောက်ပြန်မှုအနေနဲ့ရှိတဲ့နိုင်ငံများဆင်းမှာပါနေတဲ့နိုင်ငံတွေမှာယာတီဥရစိုးဝါမှုနဲ့အတူနောက်ဆက်တွဲတန်းတွေကိုပါခံနေရပါတယ်။ German Watch သုတေသနဌာနရဲ့2022ခုနှစ်အတွက်ကမ္ဘာယာတီဥရဖောက်ပြန်မှုအနေနဲ့အညှိနှိုင်းမှာမြန်မာနဲ့ပူတိုရီကိုနှစ်နိုင်ငံဟာ2000ကနေပြီးတော့2019အထိနှစ်ပေါင်း20လောက်တွင်ပြင်းထန်တဲ့ရာသီဥတုဒဏ်ကိုအဆိုးအဝါဆုံးခံခဲ့ရပြီးတခြားဆူဆူဝါခံရတဲ့နိုင်ငံတွေကတော့ Haiti, Philippines, Mozambique, Bahama, Bangladesh, Pakistan, Thailand နဲ့နီပေါ်နိုင်ငံတွေပါဝင်တဲ့10နိုင်ငံဖြစ်တယ်လို့ဖော်ပြပါတယ်။ဒဏ်ခံရတဲ့ထိပ်တန်း10နိုင်ငံထဲမှာအပူပိုင်းဆိုင်ကလုန်းဒဏ်ခံရတဲ့နိုင်ငံက6နိုင်ငံရှိတယ်လို့ပြောပါတယ်။နောက်ဆုံးသုတေသနစမ်းစစ်ချက်တွေအရကမ္ဘာအပူချိန်7ဒီဂရီတိုးလာတဲ့ပြင်းထန်တဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းကတိုက်ခတ်တဲ့အချိန်ကြီးတိုးလာတယ်လို့ German Watch အဖွဲ့ကပြောပါတယ်။မနစ်က2020ဆန်းချိန်ကပူပြင်းတဲ့တောင်းနဲ့ထဲမှာပါဝင်နေပြီးကမ္ဘာမိုးလေဝသအဖွဲ့ရဲ့မှတ်တမ်းတွေအရကမ္ဘာဖြန့်မြတ်အပူချိန်ဟာဆက်မှုခင်မတန်ရင်ခတဲ့အပူချိန်7.2ဒီဂရီဆယ်စီယပ်ပိုများနေတယ်လို့ဆိုပါတယ်။